မြန်မာနိုင်ငံကိုအလဲပတ်ရောက်နေတဲ့တရုတ်ထိပ်တန်းတန်တမန်ရန်ဂျီချီဟာမြန်မာကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တွေ့ဆုံပြီးမြန်မာနိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်တွေနဲ့ရွေးကောက်ပွဲဆိုင်ရာကိစ္စတချို့ကိုဆွေးနွေးခဲ့တာမှာမြန်မာငြိမ်းချမ်းရေးရှေ့ဆက်နိုင်မှု MCA တနိုင်ငံလုံးအပြည့်ရရေးစာချုပ်ကိုလက်မှတ်ရေးထိုးဖို့လိုအပ်ချက်တွေကိုဆွေးနွေးခဲ့ကြတယ်လို့တက်မတော်ကာကွယ်ရေးဦးစီးချုပ်ယုံကထုတ်ပြန်ပါတယ်တက်မတော်အနေနဲ့ COVID-19 ရောဂါကာကွယ်ထိန်းချုပ်ရေးလုပ်ငန်းတွေကိုထိထိရောက်ရောက်ဆောင်ရွက်နိုင်ရင်ပြစ်ခတ်တိုက်ခိုက်မှုရပ်ဆဲရေးနဲ့ထာဝရငြိမ်းချမ်းရေးအတွက်နိုင်ငံတော်ကအကြမ်းဖက်သတ်မှတ်ကြေညာထားတဲ့အကြမ်းဖက်အဖွဲ့အစည်းတွေရှိတဲ့နေရာတွေကလွဲပြီးကျန်တဲ့နေရာတွေမှာစက်တင်ဘာလ30ရက်နေ့အထိစီရေးဆိုင်ရာလှုပ်ရှားမှုတွေကိုရပ်ဆိုင်းပေးထားတဲ့အခြေအနေတွေကိုဆွေးနွေးပြောကြားခဲ့ပါတယ်။လက်တလုံးရင်ဆိုင်နေရတဲ့ COVID ကပ်ရောဂါအကျက်အတဲကူညီပေးကိစ္စတွေနဲ့နိုင်ငံနေဆက်လုံခြုံရေးနဲ့မွေးရေးဆေးဝါးတိုက်ဖြတ်ရေးအခြေအနေတွေကိုလည်းဆွေးနွေးခဲ့ကြတယ်လို့သိရပါတယ်။တမရကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ဟာမြန်မာနိုင်ငံမှာရောက်ရှိနေတဲ့တရုတ်ပြည်သူသမ္မတနိုင်ငံတရုတ်ကွန်မြူနတီပါတီဗဟုကော်မတီနိုင်ငံရေးဘီရိုအဖွဲ့ဝင်မစ္စတာရန်ဂျီချီဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ကိုဒီကနေ့မနေ့ပိုင်းကနေပြည်တော်ဇေယျသီရိဗိမာန်ခမဆောင်မှာတွေ့ဆုံခဲ့တာပါမြန်မာပြည်မှာရောက်နေတဲ့တရုတ်ထိပ်တန်းတန်တမန်ဟာမနေ့တုန်းကတော့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့လည်းတွေ့ဆုံပြီးနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စအာရှဒေသရင်းကိစ္စအပြင်ရခိုင်ပြည်နယ်အရေးနဲ့ပတ်သက်လို့လည်းဆွေးနွေးခဲ့ကြပါတယ်ရခိုင်ပြည်နယ်ကနေရွှန့်ခွာသူတွေကိုပြန်လည်နေရာချတာရေးကိစ္စအောင်မြင်ရေးအတွက်တရုတ်နိုင်ငံဘက်ကကူညီပံ့ပိုးဖို့ရှိသလိုမြန်မာအစိုးရရဲ့ကြိုးပမ်းဆောင်ရွက်မှုတွေကိုလည်းထောက်ခံသွားမယ်လို့တရုတ်တန်တမန်ကပြောခဲ့ပါတယ်တရုတ်ထိပ်တန်းတန်တမန်ရဲ့အခုမြန်မာနိုင်ငံခီးစဉ်အတွင်းမှာတော့ကပ်ဘေးဒဏ်ထူထောင်ရေးကိစ္စတွေနဲ့ဒေတာရင်းကိစ္စတွေကိုမြန်မာခေါင်းဆောင်တွေနဲ့အလေးပေးဆွေးနွေးမယ်လို့မျှော်လင့်ရပါတယ်ရှင်